တရုတ်နဲ့အတွင်းကုန်ကအပြန်အလှန်စစ်ချက်မှုတွေတွင်းမြင့်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်အပေါ်မှာအခုထပ်ပိုပြီးအခွန်မကောက်မိတာကိုပြောတာဖြစ်တယ်လို့သမ္မတအင်ဗျူရိုကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။အမေရိကန်သမ္မတရဲ့အစောပိုင်းတုန်းကတရုတ်တွင်းက 5ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါတရုတ်ဘက်ကဒီလိုကြေညာခဲ့ပြီးတဲ့နောက်ကမ္ဘာစီးပွားရေးဥဆောင်နိုင်ငံတချို့ရဲ့ G7 ထိပ်သီးညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့ဒေါ်လာ550ဘီလီယံတန်ဖိုးရှိတရုတ်ထုတ်ကုန်တွေအပေါ်သွင်းကုန်ကွန်တိုးမြှင့်ခဲ့တာပါတင်းငွေနေနေကဗြိတိရှ်ဝန်ကြီးချုပ်တဲ့ Boris Johnson နဲ့မနေ့ခင်းစာဆိုင်ရင်တွေ့ဆုံကြတဲ့ပွဲမှာသတင်းထောက်တဦးကသမ္မတ Trump ကိုတရုတ်နဲ့သွင်းကုန်ကွန်လက်တုံပြန်စီးချက်နေမှုအတွေ့စိတ်မကောင်းဖြစ်မိပါသလားလို့မေးမြန်းခဲ့တာမှာသမ္မတ Trump ကတေးကြတာပေါ့ဖြစ်ချင်လဲဖြစ်မယ်အားလုံးနဲ့ပတ်သက်ပြီးသူ့မှာနောက်တစ်မျိုးစဉ်းစားချက်ရှိတယ်လို့ပြောခဲ့တာပါအမေရိကန်ကုမ္ပဏီတွေဘက်ကတရုတ်ပစ္စည်းတွေမဝယ်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့လှုပ်ချင်ရင်လှုပ်ခွင့်ရှိတယ်လို့သမ္မတထရန့်ကဖြေကြားခဲ့ပါတယ်